တရုတ်လူကုန်ကူတူတွေကပါကစ္စတန်နိုင်ငံတွင်းမှာအိမ်တောင်ဘက်ရှာတဲ့လုပ်ငန်းတွေကိုတရားမဝင်ဖွင့်လှစ်ပြီးငွေကြေးမပြေလည်တဲ့မိသားစုတွေကအမျိုးသမီးတွေကိုအယောင်ဆောင်လက်ထပ်မှုတွေနဲ့လှည့်ပြားနောက်သူတို့ကိုတရုတ်နိုင်ငံတွင်းမှာပြည်သူစားတွေအဖြစ်အတင်းအကျပ်ခိုင်းစေတာမျိုးဒါမှမဟုတ်လဲကိုတွင်းအင်္ဂါတွေရောင်းချတာမျိုးတွေလုပ်တယ်လို့ပါကစ္စတန်မီဒီယာတစ်ခုကဖော်ပြပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တယုံကစနေနေ့မှာတုံ့ပြန်ထားတာမှာတော့ဒီလိုစီးပွားရေးလုပ်တာတွေကိုတရုတ်ဥပဒေအရတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့အကြောင်းနဲ့နိုင်ငံဖြတ်ကျော်ပြီးအင်အားပိုက်ရှာတာကနေတရားမဝင်အမျက်ထုတ်ဆောင်ရွက်မှုတွေကိုပါကစ္စတန်အနာဘိုင်းနေနဲ့ပူးပေါင်းနှိမ်နင်းသွားမယ်လို့လည်းကတိပြုပြောဆိုထားပါတယ်။ပြီးခဲ့တဲ့9နှစ်ကစခဲ့တဲ့ဒေါ်လာ1000နဲ့ချီတန်ဖိုးရှိတဲ့နှစ်နိုင်ငံအကျိုးတူတရုတ်ပါကစ္စတန်စီးပွားရေးဇင်းကျန်အစည်းအဝေးစတင်ခဲ့ပြီးတဲ့နောက်ပါကစ္စတန်ကိုလာတဲ့တရုတ်အစီအတွက်ကတိတိတသာတိုးလာခဲ့တာပါတရုတ်အမျိုးသားတွေနဲ့ပါကစ္စတန်အမျိုးသမီးတွေလိင်ညာလက်ထပ်မှုတွေကတော့ဒေတာရင်းမီဒီယာတွေမှာခက်စိတ်စိတ်ပါလာပြည့်တဲ့နောက်ဒီကိစ္စအပေါ်လွှတ်တော်မှတ်တမ်းချဆွေးနွေးညှဉ်းပန်းမှုတွေနောက်တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုအာဏာပိုင်တွေဘက်ကစုံစမ်းမှုတောင်းဆိုမှုတွေထွက်ပေါ်လာခဲ့တာပါ